ပြီးခဲ့တဲ့သတင်းပတ်တောက်ကြနေတော့ကမြောက်ဦးမြို့နယ်အတွင်းမှာရခိုင် AA လက်နက်ကင်တပ်ကနေပြီးတော့ဖမ်းထားတဲ့အရက်သား30ကျော်ကိုစီစစ်နေတယ်လို့ AA တာဝန်ရှိသူတွေကပြောပါတယ်ဖမ်းဆီးခံရတဲ့အထက်မှာပါတဲ့မိသက်တပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်ရဲ့အဓိကကြတဲ့အရန်အင်အားအဖြစ် AA အဖွဲ့ကသဘောထားတယ်လို့ပြောပါတယ်မြန်မာစစ်တပ်ဘက်ကလည်းအဖမ်းခံရသူတွေလွတ်မြောက်ရေးအတွက်အနေနဲ့ရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မြောက်ဦးစစ်သွေးကမ်းလမ်းကံကြီးကွေးမှတ်တိုင်မှတ်129နီးမှာဆွေပြည်သိခရီးသည်တင်ရင်နဲ့လိုက်ပါလာတဲ့မိတ္တတပ်ဖွဲ့ဝင်19ဦးနဲ့ခရီးသည်10ဦးတို့ကိုအေးရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးခဲ့တဲ့တောက်ကြနေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါ။လက်ရှိဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုစီစစ်နေစေလို့အေးပြောခွေရခိုင်တုခါကအခုလိုပြောပါရယ
်အဲ့ဒီဖမ်းဆီးထားတဲ့သူတွေကိုသူတို့ပြောသလိုမျိုးမိသားတကယ်စစ်ရလားဆိုတဲ့ဥစ္စာတကောတော့ကျွန်တော်တို့ဆက်ပြီးတော့စီစစ်နေတော့မှရှိသေးတယ်ဗ
ျဖမ်းဆီးထားတဲ့သူတွေထဲမှာမန္တလေးတိုင်းစီပင်ကြီးတင်တန်းကျောင်းကနေမြောက်ဦးကိုပြန်လာကြတဲ့မိသားတပ်ဖွဲ့ဝင်တွေပါဝင်နေတာကြောင့်စီစစ်နေစေကာလအတွင်းကြိုတင်ပြောဆိုလို့မရကြောင်းခိုင်တုခါကပြောပါရယ်
မိသားဆိုလို့ရှိရင်လည်းပဲเนาะတကယ်မိသားဖြစ်နေရင်တော့မှမိသားဆိုတဲ့ဥစ္စာကဒါဒီစစ်တပ်ရဲ့ဒီရန်အင်အားတွေထေးကဒါအဓိကဟိုစိုက်ပိုင်းတွေလို့ပြောလို့ရတယ်ဟိုတိုက်မကြခင်ကတော့မှသူတို့အဲ့ဒီမှာဒီအစည်းအဝေးလုပ်တာရှိသေးတယ်စစ်တပ်ရဲ့အဲ့ဒီမှာရေးရဲ့မိသားရဲ့အချင်းဦးစီးရဲ့ပေါ့เนาะသူတို့ဒီဟိုအေးကိုနေပြီးတော့ဟိုထိထိရရပူပေါင်းရှင်မုန်းမယ်ဆိုပြီးအဲ့လိုမျိုးအစည်းအဝေးတွေလုပ်တာရှိသေးတယ်စစ်တွေပဲအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကလည်းပဲဒီလိုအပ်တဲ့ဟိုစစ်ဆင်မှုတွေကတော့လုပ်ရမယ်ဗျပြီးတော့ဒီစစ်ဆင်ရေးဇုံထေးမှာဒီဝင်ရောက်လာတဲ့အဲ့ဒီမတင်ခါစရာလှုံ့ရှားသွားလာမှုတွေအားလုံးကိုတော့ဒါကျွန်တော်တို့ကတော့စုံစုံရေးရစီစီရဖို့တာဝန်ရှိတယ်เนาะလုံချုံရေးရစစ်စစ်နေတဲ့ကာလမှာဘာလုပ်မယ်ဆိုတော့ဥစ္စာတုံးတရားဒါကိုကြိုးပြောလို့မရသေးဘူးဗျ
မိတ္တတင်တန်းစင်းလူငယ်18ဦးနဲ့သူမိသားဦးစီမှုသူတို့ဟာစစ်တွေကြောက်တော်တန်တွဲကွာဘူတီတောင်စတဲ့ရခိုင်ပြည်နယ်မြို့နယ်တီတီကဖြစ်ပြီးတော့ဇီးပင်ကြီးကနေတင်တန်းစင်းပြီးနေရတီတီကိုပြန်လာကြစဉ်အခုလိုဖမ်းဆီးခံခဲ့ရတာပါမိတ္တတပ်ဖွဲ့ဝင်တွေဟာတမတော်ရဲ့အယံအင်အားဖြစ်ကြောင်းအေအေဖွဲ့ရဲ့ပြောဆိုမှုအပေါ်မှာအနောက်ပိုင်းတန်းစစ်တမ်းနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါဗျာအဲ
ဒီမိတ္တတပ်ဖွဲ့ဝင်တွေဆိုတော့ဘာမှတမတော်ရဲ့အယံအားတွေဆိုတော့ရှောက်ပြောတော့သူကအပြင်းအဆိုးလုပ်နေတဲ့အဖွဲ့ကြီးကိုဒီကောင်လေးကြည့်ရသူကရှောက်ပေါ်တာ
ဖန်စီထားတဲ့သူတွေထဲမှာမိတ္တတပ်ဖွဲ့ဝင်19ဦးအေရှာဝေါ်ကော်မတီဝန်ထမ်း10ဦးနဲ့ခရီးသည်ပေါင်း30ကျော်ပါဝင်နေတာပါအပြည့်မရှိတဲ့သူတွေပြန်လုပေးရဟာရုံချုပ်ရဲ့ညွန်ကြားချက်ရလှုပ်ဆောင်သွားမယ်လို့ခိုင်တုခကဆက်ပြောပါတယ်
ဒီအပြည့်မရှိတဲ့လူတွေကိုတော့ဒါနောက်ပိုင်းမှာတော့ဒါကျွန်တော်တို့အကောင်းဆုံးဆောင်ရွက်မှာပေါ့နော်ဒါကတော့ကျွန်တော်တို့ရဲ့ဒီရုံချုပ်ကဆုံးဖြတ်ချက်နဲ့ပဲဆိုင်ပါတယ်
အဖမ်းဆီးခံရတဲ့သူတွေပြန်လည်လွတ်မြောက်ရေးနဲ့နေမြေလုံခြုံရေးအတွက်သတ်မတော်ကနေနေမြေလုံခြုံရေးဆောင်ရွက်နေတယ်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ကဘူမူကြီးဝင်းစောဦးကပြောပါတယ်
။ဘာမှဆက်သွယ်နေရသေးဘူး။ဆက်ပြီးတော့မှနေမြေချင်းတင်းမှုလုပ်နေရမယ်ရှိရဒါပဲပြောလို့ရတယ်။ညာတော့ဘာမှမရဘူး။ကျွန်တော်တို့ကနေမြေချင်းလေးလုပ်နေတာပဲ
။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲဖြစ်စဉ်တွင်သတ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်မတင်ကားသူတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေကနေ့ထိတမတော်ကနေတန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့သူတွေရာနဲ့ချီရှိနေတယ်လို့ရခိုင်လက်နက်ကိုင်ဖွဲ့ဘက်ကလည်းအစိုးရတမတော်လုပ်ငန်းနဲ့သက်ဆိုင်သူတွေကိုဖမ်းဆီးမှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ